Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင် VOA မြန်မာပိုင်းအစီအစဉ်2015ခုနှစ်ဇွန်လ12ရက်တောက်ကြနေညနေပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ကျွန်မနန်းလပိုင်ပါအခုညနေပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပ
ါကျွန်တော်အောင်လင်းပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အားရလိုက်စားမှုရှုပ်တော့ပုံနေတဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့စနစ်ချပူးပေါင်းဆောင်ရမယ့်အားစားစီစဉ်တစ်ခုကိုအပြည်ဆိုင်ရာရဲတပ်ဖွဲ့ Interpol ကစိုင်းငံ့ထားလိုက်ပါတယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေအခြေအနေနဲ့ပတ်သက်လို့စိုးရိမ်မိတဲ့အကြောင်းမကြာခင်ကမြန်မာနိုင်ငံကိုရောက်သွားတဲ့ Hollywood မင်းသား Matt Dillon ကပြောလိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနိုင်ငံကသတင်းတွေကိုမက်ခွန်ညွန်နဲ့တူကြီးညာပေးပါပါ
။ဟုတ်ကဲ့ပါ။ဒီကနေ့နားဆင်ရမယ့်သတင်းတွေကတော့ကိုကလန်နဲ့ကရင်တပ်ဖွဲ့တွေကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲတွေကိုတစ်ဖက်သက်ပြစ်ခတ်ရိုက်လိုက်ပြီလို့ကြေညာလိုက်တဲ့အပေါ်ကျောင်းနိုင်ငံဘက်ကကြိုဆိုလိုက်ပဲလိုက်ပါတယ်။ဒါနဲ့ပတ်သက်လို့တမ္မတယုံညွန်ကြားရေးမှူးဦးစော်ထေးကအခုလိုပြောဆိုသွားပါတယ်
။သူတို့ကြေညာချက်ရဲ့အမှန်တကယ်ရည်ရွယ်ချက်ပေါ့နော်။ဒါတွေကိုဘယ်လိုလဲဆိုတာကျွန်တော်တို့အခုလိုလို့ဆောင်ရှိနေတယ်။အဲဒီဆောင်ကြည့်ပြီး
အဲ့နောက်မှာတော့အိန္ဒိယမြန်မာနယ်စပ်ဘက်ကအခြေအနေတွေကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်တဲ့တင်တွေကိုကိုအောင်လွင်ဦးနဲ့မခေါင်ညိုတို့ကကြေညာပေးသွားမှာပါ။
အာရီလိုက်စားမှုရှုပ်တော့ပုံနဲ့ရင်ဆိုင်နေရတဲ့ကမ္ဘာဘောလုံးဖွဲ့ချုပ် FIFA နဲ့စနစ်ချပူးပေါင်းဆောင်ရမယ့်အစီအစဉ်ကိုအပြည်ဆိုင်ရဲတပ်ဖွဲ့ Interpol ကစိုင်းငံ့ထားလိုက်ပါတယ်။ FIFA ဖွဲ့ချုပ်ကဒေါ်လာ22သန်းထောက်ပံ့ပေးထားတဲ့စနစ်ချအားစားစီမံကိန်းကိုစိုင်းငံ့ထားမယ့်အကြောင်း Interpol ကဒီကနေ့ပဲကြေညာခဲ့တာပါ။စီမံကိန်းဟာအားစားပွဲတွေမှာမတမာမှုတွေနဲ့ရာဇဝတ်ခံတွေရဲ့တရားမဝင်လောင်းစားမှုတွေကိုဟန်တားဖို့ရည်ရွယ်ထားတဲ့အကြောင်းလဲ Interpol ကပြောပါတယ်။စီမံကိန်းကိုဆက်လက်အကောင့်ထဲပေါ်သွားဖို့ရည်မှန်းထားပေမဲ့လက်တလော FIFA ဖွဲ့ချုပ်မှာကြုံရတဲ့အခြေအနေတွေကြောင့်စိုင်းငံ့မှုဆုံးဖြတ်ခဲ့တယ်လို့လည်း Interpol တွင်းရေးမှူးချုပ် Jagan Stock ကကြေညာချက်ထဲမှာပြောဆိုခဲ့ပါ။အင်တာပိုရဲ့ချင်းကန်စန်တန်ပိုးတွေနဲ့ရည်တရက်တီချက်တွေကိုလက်တွဲလောက်ကနေတဲ့ပုဂ္ဂလိကနဲ့အစိုးရဘက်ကလက်တွဲဖက်တီတာမကတရားဥပဒေစိုးမိုးရေးအဖွဲ့အစည်းတွေကလည်းလက်ခံကျင့်သုံးရဖို့လိုတယ်လို့ပြောဆိုခဲ့ပါတယ်။ FIFA ကတော့2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲလက်ခံကျင်းပမယ့်အင်ရှင်ဖြစ်ရွေးချယ်မယ့်စီစဉ်တွေကိုစိုင်းငံ့ထားမယ့်ကြောင့်ဗိုလ်ထုနေကပဲကြေညာထားပါ။2026ခုနှစ်ကမ္ဘာဖလားဘောလုံးပွဲကိုလက်ခံကျင်းပမယ့်အင်ရှင်နိုင်ငံဖြစ်2018ခုနှစ်ကျရင်မလေးရှားနိုင်ငံမှာ FIFA ဖွဲ့ဝင်တွေကရွေးချယ်ဆုံးဖြတ်ဖို့စီစဉ်ထားပေမယ့်အခုခါမှာတော့ဆုံးဖြတ်ချက်ချမယ့်အချိန်ကိုတိကျကြမသိရတော့ပါဘူး
။ကုလသမဂ္ဂရဲ့အဆိုရခိုင်ပြည်နယ်ရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုကူညီတွေဘလောက်ထိလိုအပ်နေတယ်ဆိုတာကဘာကသိစေချင်တဲ့အကြောင်းမကြခင်တုန်းကပဲရခိုင်ပြည်နယ်ကဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့အမေရိကန်ဟောလိဝုဒ်မင်းသား Matt Dillon ကပြောပါတယ်ဒီဒုက္ခသည်စခန်းတွေကိုရောက်တာနဲ့ပထမဆုံးတွေ့ရတာကဒီနေရာမှာရွေးချယ်ခွင့်သာရှိမယ်ဆိုရင်ဘယ်သူမှနေချင်းချမှာမဟုတ်တဲ့အကြောင်းပူလောင်၆တွေ့ပြီးတစ်ပင်တွေမရှိတဲ့အကြောင်းနဲ့သူတွေ့ခဲ့တဲ့လူတွေဟာအရာရာကိုလက်လွတ်ဆုံးရှုံးပြီးမျှော်လင့်ချက်ကင်းမဲ့နေတာကိုတွေ့ခဲ့ရတဲ့အကြောင်း Matt Dillon ကဝါရှင်တန်မြို့တော်ကအမျိုးသားသတင်းတောက်များအတင်မှာပြောသွားပါတယ်ဒုက္ခသည်တွေအတွက်ကျန်းမာရေးဆိုင်ရာအထောက်ပံ့တွေအလုံးလောက်မရှိတဲ့အကြောင်းဒယ်လွန်ကပြောပါတယ်အော်စကာဆုရှင်ဒယ်လွန်ဟာရခိုင်ပြည်နယ်တွင်းရိုဟင်ဂျာဒုက္ခသည်စခန်းတွေကလူသားချင်းစာနာမှုလိုအပ်နေတဲ့အခြေအနေတွေကိုမိမောင်းထိုးပြတဲ့အနေနဲ့ဒီလအစောပိုင်းတုန်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ပါပါမြန်မာနိုင်ငံအတွင်းဆိုးရွားတဲ့အခြေအနေတွေကြောင့်ရိုဟင်ဂျာဒုက္ခသည်အများပြားဟာပင်လယ်ထဲမှာဆက်လေတွေနဲ့အသက်ဆုံးဖြတ်ကျော်ပြီးအရှိတောင်အာရှအိမ်နီးချင်းနိုင်ငံတွေကိုထွက်ခွာနေကြတယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာကလည်းမြန်မာအစိုးရကိုဝေဖန်ပြောဆိုနေပါတယ်ဒါပေမဲ့မြန်မာအစိုးရကတော့ပင်လယ်တွင်းလှေစီးဒုက္ခသည်တွေဟာနိုင်ငံတကာကပြောသလိုရိုဟင်ဂျာဒုက္ခသည်မဟုတ်တဲ့အကြောင်းတုံ့ပြန်ထားပြီးမြမရေပိုင် net ထဲမှာကိုပဲတွေ့ရှိကဲတင်ခဲ့ရတဲ့လှေစီးပြေး900ကျော်ရှိခဲ့တဲ့အကြောင်းနဲ့သူတို့ကိုစစ်စစ်မှုတွေလုပ်ပြီးမူရင်းထွက်ခွာလာရာဘင်္ဂလားဒေ့ရှ်နိုင်ငံကိုပြန်လည်ပြေးပို့မယ်လို့လည်းပြောထားပါဗျ
။ပါကစ္စတန်နိုင်ငံကိုဆန့်ကျင်တဲ့လူရဲတွေနဲ့ပတ်သက်နေတယ်ဆိုပြီးနိုင်ငံတကာအကူအညီပေးရေးအေဂျင်စီတစ်ခုဖြစ်တဲ့ Save the Children ဖွဲ့ရဲ့ရုံးတွေကိုပါကစ္စတန်အာဏာပိုင်ကပိတ်လိုက်ပါတယ်။မြို့တော်အစ္စလာမဘတ်မှာရှိတဲ့ရုံးတွေကိုအာဏာပိုင်တွေကဒီကနေ့ပဲချစ်ပစ်လိုက်တယ်လို့ဝန်ထမ်းတွေကလည်း15ရက်တွင်နိုင်ငံကနေထွက်ခွာဖို့ညွှန်ကြားထားတဲ့အကြောင်းပါကစ္စတန်ပြည်ထောင်စုဝန်ကြီးဌာနကပြောပါတယ်။ NGO ဖွဲ့ရဲ့တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေရုံးလုပ်ငန်းတွေလှုပ်ရှားမှုတွေကိုစောင့်ကြည့်ရမှာတန်တရားဖြစ်စရာတွေတွေ့ရတယ်လို့လည်းတာဝန်ရှိသူတစ်ယောက်ကပြောရင်းနဲ့ပါကစ္စတန်နိုင်ငံကလက်မခံနိုင်တဲ့လုပ်ရမျိုးကဘာတွေလဲဆိုတာကိုတော့သိရကြမပြောပါဘူး။ Save the Children ဖွဲ့ကတော့သူတို့ဝန်ထမ်းတွေထဲမှာပြပတ်ရောက်ပါကစ္စတန်နိုင်ငံသားတယောက်မှမရှိဘူးလို့ကြေညာချက်ထုတ်ပြန်ပြောဆိုထားတယ် ို့ပါကစ္စတန်အာဏာပိုင်ရဲ့လုပ်ရည်အပေါ်အပြင်းထန်ကန့်ကွက်တဲ့အကြောင်းနဲ့စိုးရိမ်မှုအမြင့်မားဆုံးအဆင့်ကိုရောက်နေတဲ့အကြောင်းလည်းပြောဆိုခဲ့တာပါ။အဲခိုင်တဲ့အချမ်းဖက်အဖွဲ့ခေါင်းဆောင်အော့စမာဘင်လာဒင်ကိုရှာဖွေထောက်လှမ်းမှုအမေရိကန်ဗိုလ်ထောက်လှမ်းရေးအေဂျင်စီ CIA ကစီးရုံးခဲ့တယ်လို့ဆိုတဲ့ပါကစ္စတန်နိုင်ငံသားရှခင်အဖရီတီနဲ့စစ်တပ်ခြေရန်ဖွဲ့တွေပတ်သက်မှုရှိခဲ့တယ်ဆိုပြီးပါကစ္စတန်ထောက်လှမ်းရေးအစိုးရခန်းစားတဆောင်ကဖော်ပြခဲ့ပြီးတော့မကြာသေးတဲ့အနည်းငယ်အတွင်းကပဲသူတို့ဘက်ကပြပရပါကစ္စတန်နိုင်ငံသားဝန်ထမ်းတယောက်ကိုတိုက်ပီကနေပြန်ထွက်ခိုင်းထားခဲ့ရတာပ
ါ။တောင်ကိုရီးယားနိုင်ငံမှာမတ်စ်လို့အတူကောက်ခေါ်တဲ့အရှေ့လေပိုင်းဒေသအသက်ရှူလမ်းကြောင်းဆိုင်ရာကုသမြန်ယောဂါကြောင့်သေဆုံးသူ11ယောက်ရှိသွားပါပြီ။အခုနောက်ဆုံးသေဆုံးသူဟာအသက်82နှစ်အရွယ်အမျိုးသမီးဖြစ်တဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနကပြောပါရတယ်။ဒီကနေ့မှာပဲနောက်ထပ်ကုသခံရသူ4ဦးတိုးလာတဲ့အကြောင်းနဲ့ယောဂါပိုးစတင်တွေ့ရှိခဲ့တဲ့မေလ20ရက်နေ့ကစပြီးအခုချိန်အထိဒီယောဂါကုသခံထားရသူ126ယောက်ရှိသွားပြီလို့ကျန်းမာရေးဝန်ထမ်းတွေကပြောပါရတယ်။ဒါပေမဲ့ယောဂါပြတ်နှံ့ဖြစ်ပွားမှုကအဆိုးဆုံးအနေအထားကိုရောက်လာပြီလားဆိုတာကိုတော့ပြောဖို့ခက်သေးတဲ့အကြောင်းလဲတာဝန်ရှိသူတွေကပြောပါရတယ်။ထောင်နဲ့ချီတဲ့ယောဂါပိုးကုသခံရမယ်လို့ယူဆရသူတွေကိုတီးတန့်ခွဲထားသလိုထောင်နဲ့ချီတဲ့အကြောင်းတွေကိုလည်းပိတ်ထားစေပါ။ဒါပေမဲ့အခုတောက်ကြနေမှာတော့တီးတန့်ခွဲထားတဲ့လူပေါင်း1249ယောက်ကိုပုံမှန်ပြန်လည်သွားလာနေထိုင်ခွင့်ပြုလိုက်ပြီးဖြစ်ပြီးယောဂါပြန်ပွားမှုဟာအခုကျဆင်းလာနေပြီလို့မျှော်လင့်ရပါတယ်။
ဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းလိုမီတာ19 kHz 10683လိုင်းလိုမီတာ19 kHz 15565လိုင်းလိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမြန်မာနိုင်ငံမှာဝိုင်းစီစဉ်ရဲ့တောက်ချန်နေညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အာရှပစိဖိတ်လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်ရရှိနိုင်ရေးအမေရိကန်သမ္မတဘရက်အိုဘားမားရဲ့ကြိုးပမ်းမှုတွေဟာဒီကနေ့မှာတော့အဓိကဆန်းသက်မှုကြီးတစ်ခုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်ရဖို့စစ်ဆင်ညီနိုင်မှုတွေကိုမြန်မြန်ဆန်းဆန်းဆောင်ရွက်ပိုင်ခွင့်သမ္မတအင်ဖြူတော်ကိုပို့ပေးမလားဆိုတော့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ကြမှာပါ။ပစိဖိတ်ဒေသနိုင်ငံတွေကကုန်သွယ်ရေးသဘောတူညီချက် TPP ရောက်အမေရိကန်ကအလုပ်ကိုင်တွေပြပရောက်ကုန်မဲ့အရေးသဘောပေါင်ချင်ထိခိုက်မဲ့အရေးစတာတွေကိုစိုးရိမ်နေကြတဲ့သမ္မတအိုဘားမားရဲ့ဒီမိုကရက်ပါတီဝင်တွေကိုလည်းဥပဒေမူကြမ်းကိုထောက်ခံပါမလားဆိုတော့လည်းရှင်းရှင်းလင်းလင်းမသိရပါဘူး။လွတ်လပ်စွာကုန်သွယ်ရေးသဘောတူညီချက်တွေကိုထောက်ခံလေးရှိတတ်ကြတဲ့အတိုက်ခံ Republican ကိုယ်စားလှယ်ကြားမှာလည်းသမ္မတအိုဘားမားတို့နိုင်ငံရေးအရာအောင်မြင်မှုရမယ့်အစီအစဉ်ဖြစ်နေတဲ့အတွက်အထူးသဖြင့်2016သမ္မတရွေးကောက်ရေးကျင်းပဖို့ရှိနေချိန်မှာလက်ခံမှုတွန်းဆုံနေကြတာပါ။ TPA လို့ခေါ်တဲ့ကုန်သွယ်ရေးတွန်းမြင့်ဆောင်ရွက်ခွင့်ဥပဒေမှာတော့နိုင်ငံပေါင်း12နိုင်ငံပါဝင်မဲ့ Pacific ကုန်သွယ်ရေးသဘောတူညီချက် TPP နဲ့အလားတူသဘောတူညီချက်မျိုးတွေကိုလက်ခံသင့်မသင့်စဉ်းစားဆုံးဖြတ်ရမှာ Congress လူတော်ကအတူပြည့်ချက်တွေရယူစရာမလိုပဲမြန်မြန်ဆန်ဆန်ဆောင်ရွက်ခွင့်ရရှိမှာဖြစ်ပါတယ်။
တိုင်းမကြခင်တုန်းကအမေရိကန်ပြည်ထောင်စုမှာအင်တာနက်ဆိုင်ဘာတိုက်ခိုက်မှုကြီးတစ်ခုနဲ့ကြုံခဲ့ရပြီးတဲ့နောက်ဗဟုအစိုးရဝန်ထမ်းအားလုံးရဲ့ပုဂ္ဂိုလ်ရေးဆိုင်ရာအချက်လက်တွေကိုဟက်ကာသမားတွေကခိုးယူသွားခဲ့တယ်လို့အမေရိကန်အလုပ်သမားတမကအဖွဲ့တစ်ဖွဲ့ကပြောပါရတယ်။ဒီဆိုင်ဘာတိုက်ခိုက်မှုတွေဟာတရုတ်နိုင်ငံတဲကနေလာတာလို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောထားတာပါ။ဟက်ကာတွေရဲ့ပြစ်မှတ်ထားတိုက်ခိုက်တာကိုခံခဲ့ရတဲ့ဝန်ထမ်းတွေရဲ့ကိုယ်ရေးကိုယ်တိုင်အချက်လက်တွေကိုစစ်ဆေးထိန်းသိမ်းတဲ့OPM အစိုးရဌာနကိုပြပို့တဲ့စာထဲမှာဟက်ကာတွေဟာအစိုးရဝန်ထမ်းဟောင်းတွေပြင်ဆင်စားတွေအပါအဝင်ဗဟုအစိုးရဝန်ထမ်းအားလုံးရဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုခိုးယူသွားခဲ့တယ်လို့အမေရိကန်ဗဟုအစိုးရဝန်ထမ်းများအဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလကစိုက်ဘာတိုက်ခိုက်မှုတွေကြောင့်အရင်နဲ့လက်ရှိအစိုးရဝန်ထမ်းဟောင်းပေါင်း၄သန်းလောက်ကိုထိခိုက်စေခဲ့ရတယ်လို့ OPM ဌာနကပြီးခဲ့တဲ့သတင်းပတ်တုန်းကပဲပြောပါတယ်။တရုတ်အစိုးရနဲ့ဆက်ဆက်မှုရှိကောင်းရှိနိုင်တဲ့တရုတ်နိုင်ငံအခြေစိုက်ဟက်ကာတွေကဒီတိုက်ခိုက်မှုကိုလှုပ်ဆောင်တာလို့အမေရိကန်အစိုးရအရာရှိတချို့နဲ့လွှတ်တော်အမတ်တချို့ကပြောဆိုနေပြီးတရုတ်အစိုးရကတော့ဒီဆွတ်ဆွဲချက်ဟာတာဝန်မဲ့လွတ်နယ်လို့ပြောထားပါတယ်
။ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲရဲ့လက်ကမ်းဖုန်းကိုအမေရိကန်အမျိုးသားလူညွန်ရေးအေဂျင်စီ NSA ကကြားဖြတ်ထောက်လန်းခဲ့ရဆိုတဲ့ဆွတ်ဆွဲချက်ကိုတနေ့လောက်အနီးကပ်စုံစမ်းစစ်ဆေးခဲ့ပြီးတဲ့နောက်ဂျာမန်ပြည်အောင်စုရှင်တွေကအမှုကိုပိတ်လိုက်ပါတယ်။စုံစမ်းစစ်ဆေးသူတွေအနေနဲ့တရားဥပဒေမှာတင်ပြနိုင်လောက်တဲ့အထိခိုင်လုံတဲ့အထောက်အထားတစ်စုံတရာမတွေ့ရတဲ့ကြောင့်အမှုကိုပိတ်လိုက်ပြီးဖြစ်တဲ့ကြောင့်ပြည်အောင်စုရှင်တွေရောကဒီကနေ့ပဲကြေညာလိုက်တာပါ။2013ခုနှစ်နောက်ပိုင်းမှာ NSA ရဲ့လေဝံမတန်းတွေကို contract ဝင်နေအောင်သူဖြစ်တဲ့ Edward Snowden ကဖွင့်ချခဲ့ရတာကဥရောပမဟာမိတ်နိုင်ငံတွေပေါ်အမေရိကန်ကထောက်လန်းနေတယ်ဆိုတဲ့ဆွဆွဲချက်တွေထွက်ပေါ်ခဲ့တာလည်းဖြစ်ပါတယ်။တယ်လီဖုန်းဆက်သွယ်ပြောဆိုမှုတွေကို NSA ကကြားဖြတ်နားထောင်နေတယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်လို့လည်း2013ခုနှစ်အောက်တိုဘာလထဲမှာပဲဂျာမန်ဝန်ကြီးချုပ်ကအမေရိကန်သမ္မတဘရက်ကိုဝါမာကိုတယ်လီဖုန်းခေါ်ပြီးကန့်ကွက်ပြောဆိုခဲ့တာပါ။ခေါင်းဆောင်နှစ်ယောက်တယ်လီဖုန်းပြောခဲ့ကြတဲ့နေ့မှာပဲဂျာမနီနိုင်ငံဆိုင်ရာအမေရိကန်သံတမန်ကြီးကလည်းဂျာမနီနိုင်ငံသားရေးဝန်ကြီးနဲ့တွေ့ဆုံပြီးဒီကိစ္စကိုတွေ့ဆုံဆွေးနွေးခဲ့ပါတယ်။
နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းမှာဘိုကိုဟာရမ်တပုံတွေအမကန်ချီကုတ်ယူထားတဲ့ဆမ်ဘီဆာတစ်တော်နာကရွာ6ရွာမိရှုခံရပြီးလူပေါင်း38ယောက်လည်းအသက်ခံခဲ့ရတဲ့အကြောင်းမိမိတို့စန္ဒာလျောက်ရက်ရွာလုံးကျုံကြီးဖွဲ့စည်းထားတဲ့လူငယ်အဖွဲ့ရဲ့အဖွဲ့ဝင်တွေကပြောပါတယ်ဗိုလ်ထုနေနောက်ပိုင်းမှာအခုလိုတိုက်ခိုက်ခံရတာဖြစ်တဲ့အကြောင်းအစိုးရကိုထောက်ခံတဲ့အဲ့ဒီအရက်ဖက်လက်နက်ကိုင်အဖွဲ့ဝင်တွေကသတင်းထောက်တွေကိုတောက်ကြနေမှာပြောခဲ့တာပါအသက်ခံရတဲ့သူတွေဟာလက်သမားတွေဖြစ်ကြပြီးဒီနှစ်အစောပိုင်းကဘိုကိုဟာရမ်အဖွဲ့တင်ထားတဲ့နယ်မြေတွေကိုအစိုးရတပ်ဖွဲ့ဝင်တွေကနယ်မြေရှင်းလင်းပြီးတဲ့နောက်တိတ်မကြခင်ကမှကိုရွာကိုပြန်သွားခဲ့ကြတာဖြစ်တဲ့အကြောင်းနယ်မြေလုံခြုံရေးလက်နက်ကိုင်တပ်ဖွဲ့ဝင်တယောက်က AP သတင်းဌာနကိုပြောပါရတယ်။ကြာသပတေးနေ့ကနိုင်ဂျီးရီးယားနီဂါချက်ကမာရွန်နဲ့ဘီနင်းနိုင်ငံတွေကတာဝန်ရှိသူတွေဟာဘိုကိုဟာရမ်ကိုပူးပေါင်းတိုက်စစ်ဆင်ရေးဆွေးနွေးကြဖို့နိုင်ဂျီးရီးယားနိုင်ငံရဲ့မြို့တော်မှာတွေ့ဆုံခဲ့ကြပါတယ
်။နောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနှမခွာညိုတို့ကကြီးညာပေးခဲ့တာပါ။ VOR နဲ့တောက်ကြနေညနေခင်းသတင်းတွေကိုဆက်တိုက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ပထမဦးဆုံးထူးခြားတဲ့မြန်မာသတင်းတစ်ပုဒ်ကိုနားဆင်ရမှာပါ။ MNDAA ကိုကန့်လက်နက်ကိုင်အဖွဲ့ကမြန်မာအစိုးရနဲ့ဖြစ်နေတဲ့တိုက်ပွဲကိုတစ်ဖက်သက်အပြစ်ရလိုက်ပြီလို့ကြီးညာလိုက်တဲ့အပေါ်နယ်ချင်းဆက်နေတဲ့တရုတ်နိုင်ငံဘက်ကကြိုဆိုလိုက်ပါတယ်။ဒီလိုပြိပခအဆုံးသတ်ဖို့နှစ်ဖက်တွေ့ဆုံစကားပြောဖို့လည်းတိုက်တွန်းလိုက်ပါတယ်။မြန်မာအစိုးရဘက်ကတော့ကိုကန်တို့ရဲ့လှုပ်ရှားမှုကိုတန်တရားနဲ့စောင့်ကြည့်ပြီးမှဘာဆက်လုပ်မလဲဆိုတာဆုံးဖြတ်မယ်လို့ပြောနေပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုတောင်းညွန့်ဦးကအကြောင်းအဆုံကိုပြောပြမှာပါ
။မြန်မာနိုင်ငံရှေ့မြောက်ပိုင်းဒီတရုတ်နဲ့နေချင်းဆက်ဒေသမှာဖြစ်နေတဲ့တိုက်ပွဲတွေကို MNDAA ကိုကန်တပ်ဖက်ကတစ်ဖက်သက်အပြစ်ရလိုက်ပြီဆိုတာကိုသိရှိထားပြီးတော့ဒီလုပ်ရအပေါ်မှာကြိုဆိုတဲ့အကြောင်းတရုတ်နိုင်ငံကြီးဌာနကပြောလိုက်တာပါ။ဒီအချိန်ဒီပေါ်မှာပဲဒီပြိပခါကိုဆုံးသက်ပြီးဒေသတွင်းတည်ငြိမ်အေးချမ်းမှုတွေရရှိဖို့အတွက်နှစ်ဖက်တွေ့ဆုံစကားပြောကြားဖို့ကိုလည်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရသူဟောက်လီကဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်
။我们注意到缅北冲突有关方面单方面宣布停火，我们对此表示关注。
မြန်မာနယ်စပ်မှာတည်ငြိမ်အေးချမ်းပြီးပုံမှန်အခြေအနေတွေပြန်ရောက်စေဖို့နဲ့ပြည်ပခါကိုလုံးဝဆုံးသတ်နိုင်ဖို့နှစ်ဖက်စလုံးကထိန်းသိမ်းဂိုင်တွယ်ပြီးတွေ့ဆုံစကားပြောကြမယ်လို့မျှော်လင့်ပါတယ်
။ကိုကန့်တပ်ဖွဲ့ရဲ့ထုတ်ပြန်ချက်အရတော့ဒီမြန်မာနိုင်ငံတည်းယူကောက်ပွဲတွေနီးကပ်လာတာနဲ့အမျှကိုကန့်ဒေသထဲမှာယူကောက်ပွဲတွေလုပ်နိုင်ဖို့နောက်ပြဿနာကိုပြပြလဲလဲဖြေရှင်းနိုင်ဖို့အပြင်နေဆက်ဒေသတည်ငြိမ်ရေးတရုတ်နိုင်ငံရဲ့ပြင်းပြတဲ့တောင်းဆိုမှုကြောင့်အခုလိုမျိုးအပြစ်ရစေတာလို့ဆိုပါရတယ်။တရုတ်နိုင်ငံအနေနဲ့ကတော့ဒီညီငယ်ရေးလုပ်ငန်းစဉ်တွေဖြစ်လာဖို့အတွက်အကူအညီပေးသွားမှာဖြစ်တယ်လို့လည်းတရုတ်နိုင်ငံကြီးဌာနပြောခွင့်ရသူကပြောပါရ
။ women 支持缅甸有关方面通过
ငင်းညာရေးနဲ့ပြန်လည်တင်းမြတ်ရေးလုပ်ငန်းစဉ်တွေဖြစ်လာဖို့နဲ့ငင်းညာရေးဆွေးနွေးပွဲတွေကနေမတူကွဲပြားချက်တွေကိုဖြေရှင်းနိုင်မှုတရုတ်အနေနဲ့ထောက်ခံကူညီမှာပါဒါအပြင်တရုတ်မြန်မာနယ်စပ်တစ်လျှောက်တည်ငြိမ်အေးချမ်းနဲ့ပတ်ဝန်းကျင်အခြေအနေဖန်တီးထားနိုင်ဖို့လည်းတရုတ်ဘက်ကလိုလားပါတယ
်မြန်မာစုရဘက်ကတော့ဒီကိုကန့်ဘက်ကခုလိုမျိုးတစ်ဖက်သက်ဖြစ်ရက်တဲ့ဆိုတဲ့အပေါ်မှာတန်တရားဖြစ်နေတော့မှာသူတို့အနေနဲ့လက်တွေ့မြေပြင်အခြေအနေကိုစောင့်ကြည့်ပြီးတော့မှအဖြေထုတ်ပေးနိုင်မယ်လို့မြန်မာသမ္မတရုံညွှန်ကြားမှုဦးစော်ထေကပြောပါတယ
်ကျင်းရတဲ့တဲမှာကျန်တဲ့ကန်ထားမယ်ဆိုတာပြောရတယ်ပေါ့နော်သူတို့နေရင်တက်ကြီးရဲ့လှုပ်ရှားသူတို့ကျင်းရကျရဲ့အမှန်တကယ်ရည်ရွယ်ချက်ပေါ့နော်ဒါတွေကိုဘယ်လိုလဲဆိုတာကျွန်တော်အခုလောကေဆောင်ရှိနေတယ်အဲဆောင်ကြည့်ပြီးမှပဲကျွန်တော်တို့ဟိုလူကြီးတွေ
ကူကိစ္စမှာတရုတ်ကလည်းတရုတ်နိုင်ငံကြီးဌာနကလည်းပြောလာပြီဆိုတော့တရုတ်နိုင်ငံဒရုန်းတရားဖိအားပါတယ်လို့ယူဆတဲ့မှုတွေရှိပါတယ်ဥစ္စာထည့်ရအမြင်ရောဘယ်လိုရှိပါလဲ
အဲ့ဒီဖော်ပြချက်မှာပါပြီးသားဗျတရုတ်နိုင်ငံဆိုတော့မှတရုတ်မြန်မာနယ်စပ်ဒေသဒီနေရေးအတွက်ဆိုပြီးပြည်တောင်းဆိုမှုဆိုတဲ့စကားလုံးပါတယ်ဗျအဲ့ဒီအဲ့ဒါတော့ဒီကိုကကိုယ်နိုင်ငံကြီးညာချက်မှာဖော်ပြထားပြီးသားဖြစ်ပါတယ်အဲ့ဒီကဟော
ဒီကိစ္စနဲ့ပတ်သက်လို့ကတရုတ်နိုင်ငံကသူနယ်စပ်ပြဿနာလည်းဖြစ်နေစက်နဲ့နီးနေတော့ကိုကနဲ့ဖြစ်နေတဲ့လက်နက်ကိုင်ပြဿနာနဲ့ပတ်သက်လို့ရောဂျာဝင်လာနိုင်တဲ့အနေအထားမျိုးရှိလား
ဂျာဝင်လာနိုင်တဲ့အနေအထားဆိုကျွန်တော်တို့အနေနဲ့အစင်းတစိုက်ကြောကြားပြီးသားပေါ့နော်ဒီကေတောင်းညားစုပေါ့နော်ဒီတောင်းညားစုကိစ္စမှာဒီဘိုးဆိုးရအနေနဲ့ဟိုကျွန်တော်တို့နိုင်ငံရဲ့ပြည်တွင်းရေးပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ပါဝင်ပတ်သက်ခြင်းမရှိဘူးဆက်ပတ်ခြင်းမရှိဆိုတော့ကြောကြားချက်အမှတ်ခံချက်ကိုကျွန်တော်တို့ကလက်ခံနေယုံကြည်ရဲ့ဟုတ်တော့တရုတ်နိုင်ငံဒီဒီကဲမှာအောက်ခြေပါမော်နော်ဒီယူနန်ဒီနယ်ထဲမှာဆက်ဆံနေတဲ့တဲ့ရဲကြောက်ကြောက်ဆင်းရဲနောက်အထူးသဖြင့်မြို့ရေးစေဝါပေါ့အဲဒီကိစ္စတွေမှာဆက်နွယ်ပတ်သက်နေတဲ့အကျိုးစီးပွားနတ်စိတ်အတားတွေတွေ့ကြပေါက်ပါနေတယ်ဆိုတော့ဟိုဒီဖြစ်နေတဲ့အနေအထား ကိုကန်ရဲ့ထုတ်ပြန်ချက်ထဲမှာပဲသူတို့အနေနဲ့တစ်ဖက်သက်စိတ်ရဆဲတယ်ဆိုပေမဲ့မိမိကိုယ်ကိုကာကွယ်နိုင်တဲ့အခွင့်အရေးကိုဆက်ပြီးတော့ကန်ဆွဲထားမယ်ဆိုတာကြောင့်လက်နက်ဆက်ကင်ထားမယ်ဆိုတဲ့သဘောတော့တက်ရောက်ပါတယ်ကိုကန်ရဲ့အခုလိုမျိုးတစ်ဖက်သက်စိတ်ရဆဲတဲ့လုပ်ရပေါ်မှာဒါဟာတရုတ်နိုင်ငံဘက်ကဖိအားအများစုပါနိုင်တယ်လို့ယူဆမှုတွေရှိပါတယ်မကြသေးခင်ကတော့ဒီကင်းပြီးနဲ့လော်ခီလာမှာလုပ်တဲ့ဒီတိုင်းသားလက်နက်ကိုင်ဖွဲ့ရဲ့ညီလာခံကိုတရုတ်နိုင်ငံဘက်ကကုစလဲဆီလွတ်ပြီးတော့လိလာရာမျိုးရှိခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့ကတော့ဒီအလားတူညီငယ်လုပ်ငန်းမျိုးတွေမှာတက်တက်ကြွကြွနဲ့သူတို့ရှေ့ဆက်ပါဝင်ဆောင်ရွက်သွားမယ်လို့လည်းတရုတ်နိုင်ငံကြီးဌာနကဒီနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်ခင်ဗျာ။
ကိုတောင်ယုံပြောပြသွားတာပါ။ရိုဟင်ဂျာအရေးနဲ့ပတ်သက်ပြီး Hollywood Mentor Matt Dillon ရဲ့သတင်းစာရှင်းလင်းပွဲသတင်းမတိုင်ခင်အခုတော့အိန္ဒိယမြန်မာနယ်စပ်ကသတင်းကိုနားဆင်ရမှာပါ။အိန္ဒိယစစ်တပ်ကမြမနယ်နိမိတ်ကိုကျူးလွန်ပြီးနာဂတပုံတွေကိုတိုက်ခိုက်ခဲ့တာမဟုတ်ပဲအိန္ဒိယဘက်ချမ်းမာသာတိုက်ပွဲတွေဖြစ်ပွားခဲ့တာဖြစ်တယ်လို့မြန်မာနိုင်ငံဆိုင်ရာအိန္ဒိယတပ်အမတ်ကြီးကလာရောက်ရှင်းလင်းပြောဆိုတဲ့အကြောင်းကိုမြန်မာအစိုးရကပြောဆိုလိုက်ပါတယ်အိန္ဒိယရုပ်ဘက်ကမြမအချုပ်အချာအာဏာပိုင်အာဏာကိုအလေးထားသလိုမြမဘက်ကလည်းမြမနယ်နိမိတ်ကိုအသုံးပြုပြီးအိန္ဒိယအစိုးရကိုတိုက်ခိုက်နေတာကိုခွင့်ပြုမှာမဟုတ်ဘူးလို့မြမဘက်ကလည်းပြောဆိုလိုက်ပါတယ်နာဂတပုံအရေးအိန္ဒိယမြန်မာနိုင်ငံဘလုံမူဝါဒတွေနဲ့ပူးပေါင်းဆောင်ရွက်ဖို့ရှိလဲဆိုတာကိုမတ်တင်ကြီးထိုက်ကတင်ပြပေးမှာပါရှင
်ဟုတ်ကဲ့ပါရှင်အိန္ဒိယစစ်တပ်နဲ့နာဂသဘုံအဖွဲ့ NSCN ကပ်လန်တို့ဒီလအစပိုင်းမှာနှစ်ဖက်တို့တိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အိန္ဒိယစစ်တပ်ကမြန်မာဘက်ချမ်းနာဂသဘုံစခန်းတွေကိုနယ်စပ်ဖြတ်ကျော်ပြီးအထူးစစ်ဆင်ရေးဆင်နွှဲခဲ့တယ်လို့အိန္ဒိယစစ်တပ်ကပြောဆိုခဲ့တာဖြစ်ပါတယ်မြန်မာအစိုးရဘက်ကတော့အိန္ဒိယစစ်တပ်နဲ့နာဂသဘုံတို့ဟာအိန္ဒိယမြန်မာနယ်စပ်အိန္ဒိယနိုင်ငံဘက်ချမ်းကမိုဘိုင်းလွတ်ကြီးရွာမှာထိတွေ့ခဲ့တာဖြစ်ပြီးဒီအပိုင်းအတွင်းမှာပဲမြန်မာနိုင်ငံဆိုင်ရာအိန္ဒိယတမ်မတ်ကြီးကလည်းတိုက်ပွဲတွေကိစ္စကိုမြန်မာနိုင်ငံခြားရေးဝန်ကြီးဌာနကိုလာရောက်ရှင်းလင်းခဲ့ပြီးဖြစ်တယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထီကပြောပါတယ်။အိန
္ဒိယတမ်မတ်ကြီးကကျွန်တော်နိုင်ငံခြားရေးဒုဝန်ကြီးဦးတန့်ကျော်ကို6ရက်နေမနေ့မှလာတွေ့တယ်သာတည်းပြီးတော့အဲ့ဒီဘက်ကလုပ်တဲ့ကိစ္စတွေလာပြီးရှင်းတယ်ရှင်းတဲ့အချိန်မှာအိန္ဒိယတမန်ကြီးကိုယ်တိုင် confirmation ပေါ့နော်အတူတူပြောကြတော့တာကအဲ့ဒီ operation ကအိန္ဒိယနိုင်ငံရဲ့ပိုင်နဲ့မြန်မာထဲမှာနေ border line ပေါ့နော် border line နားမှာရှိတဲ့အိန္ဒိယနိုင်ငံပိုင်နဲ့မြန်မာထဲမှာလုပ်ခဲ့ပါတယ်ဆိုပြီးတော့ထွက်သွားတယ်နောက်တစ်ချက်ကအိန္ဒိယနိုင်ငံနေနဲ့နိုင်ငံနေဆက်ဆိုင်ရာသဘောတူညီချက်တွေကိုလိုက်နာဆောင်ရွက်နေရှိခဲ့ရှိပါတယ်ဆိုပြီးတော့လည်းအာမတ်ကံကြီးထွက်သွားတယ်အော်နောက်တစ်ချက်ကကျွန်တော်တို့နိုင်ငံရဲ့တက်မတော်ပေါ့နော်တက်မတော်တန်းတပ်ဖွဲ့ကြီးအဲ့ဒီရင်းကနေပြီးတော့ဖေဖော်ဝါရီချက်တွေကဒီကိစ္စကကျွန်တော်တို့အိန္ဒိယမြန်မာနယ်စပ်အော်ဝေးရစခန်းရဲ့အရောက်ဆယ်ဆယ်မိုင်ကွာမိုဘိုင်းလို့ပြေးရွာဆိုအိန္ဒိယနိုင်ငံဘက်မှာရှိချမ်းမှာရှိတဲ့မိုဘိုင်းလို့ပြေးရွာမှာဒီဒါဖြစ်ပွားခဲ့တယ်ဆိုပြီးတော့ဒီလိုတကင်းအစီအစဉ်ချက်တွေရတယ်
မြန်မာနယ်နိမိတ်အတွင်းမှာစခန်းချပြီးအိန္ဒိယအစိုးရကိုတိုက်ခိုက်နေတဲ့ဆိုတဲ့နာဂသဘုံကိစ္စဟာနှစ်နိုင်ငံတို့ကြားမှာမကြာခဏဆိုသလိုဆွေးနွေးနေကြရတဲ့အကြောင်းအရာလည်းဖြစ်ပါတယ်။သဘုံတွေဟာမြန်မာပိုင်နဲ့မှာအခြေစိုက်ပြီးအိန္ဒိယကိုတိုက်ခိုက်နေတဲ့သဘုံစခန်းပေါင်းအနည်းဆုံး18ခုလို့ရဲ့ဒီနေရာတွေကိုလည်းထောက်လှမ်းရေးအဖွဲ့တွေကဖော်ထုတ်ပြောထားပြီးဖြစ်တယ်လို့အိန္ဒိယသတင်းတွေကဖော်ပြချပါတယ်။မြန်မာသမ္မတရုပ်ညွှန်ကြားရေးမှူးဦးစောထီကတော့နှစ်ဖက်နေထိုင်ကြတဲ့တိုင်းရင်းဒေသခံတွေကြားမှာရောထွေးမှုတွေလည်းဖြစ်နိုင်ပါတယ်လို့ပြောပါတယ်
။ကျွန်တော်နိုင်ငံရဲ့ပိုင်နဲ့နယ်မြေကိုအသုံးချပြီးဖြစ်စီနောက်တစ်ချက်ကဖြူပုတ်ပြီးရောပါအဲ့လိုမျိုးဖြစ်စီအဲ့ကျန်တဲ့အင်းချင်းနိုင်ငံတို့ရဲ့မိခင်နိုင်ငံတွေပြန်ပြီးတော့ဒုက္ခပေးတာအကြမ်းဖက်တက်ခဲ့တာကျွန်တော်တို့လုံးဝလက်ခံမှာမဟုတ်ဘူး။အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလိုဒီနိုင်ငံအမေရိကန်နိုင်ငံတွေပြန်ထုတ်ဆိုပြီးအဲ့နိုင်ငံသားတွေကျွန်တော်နိုင်ငံနဲ့ရောက်လာတဲ့ဆိုရင်ကျွန်တော်တို့ကအပြည့်အဝပြည်ဝဆောင်ရပြီးတော့နေနိုင်တယ်ပေါ့နော်နိုင်ငံနဲ့ဆောင်ရွက်သွားမယ်ဆိုတော့ဒီဝါဒရှိပါတယ်
တဘုံတွေကိုနှိမ်နင်းဖို့မြန်မာအစိုးရနဲ့အိန္ဒိယအစိုးရတို့ကြားတည်ရအချက်လက်တွေဖလှယ်ပြီးပူးပေါင်းဆောင်ရွက်သွားမယ်လို့သမ္မတရုံးညွှန်ကြားရေးမှူးဦးစောထီကပြောပါတယ်။တစ်ချိန်တည်းမှာပဲအိန္ဒိယအမျိုးသားလုံခြုံရေးအကြံပေးအေဂျစ်ဒိုဗဲလ်ဟာလည်းမြန်မာနိုင်ငံကိုဒီလ18ရက်နေ့မှာနှစ်ရက်ကြာခီသွားရောက်ဖို့ရှိပြီးလက်ရှိအိန္ဒိယစစ်တပ်နဲ့တိုက်ပွဲတွေဖြစ်နေတဲ့တဘုံအဖွဲ့ NSCN ကပ်လန်ရဲ့မြန်မာနိုင်ငံတွင်ဦးဆောင်လှုပ်ရှားနေသူတွေဘယ်သူတွေဖြစ်တယ်ဆိုတာကိုအဓိကထားဆွေးနွေးကြမယ်လို့အိန္ဒိယတွင်တွေမှာခံမှန်းရေးသားနေကြပါတယ်။သမရာယုံဘက်ကတော့အိန္ဒိယနဲ့ဆွေးနွေးမှုတွေရှိလာရင်သတင်းထုတ်ပြန်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။မတ်တိုင်ကြီးထိုက်ပြောသွားတာပါ။ အခုတော့ရခိုင်ပြည်နယ်စစ်တွေမြို့အနီးမွတ်စလင်ဒုက္ခသည်စခန်းတွေကိုတွားရောက်လည်လာခဲ့တဲ့ဟောလိဝုဒ်မင်တာမက်ဒလန်ကဒီဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာအနေနဲ့အထူးအာရုံစိုက်ကူညီဖြေရှင်းကြဖို့တောင်းဆိုလိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှာမနေ့ကလုပ်တဲ့သူ့ရဲ့သတင်းစာရှင်းလင်းပွဲအတွင်းပြောဆိုချက်တွေနဲ့ပတ်သက်လို့ရိုက်တာသတင်းပေးပို့ချက်ကိုအခြေခံပြီးကိုညံဝင်းအောင်ကပြောပြမှာပါ။
ရခိုင်ပြည်နယ်စစ်တွေမြို့အနီးမှာဖွင့်ထားတဲ့ကုလသမဂ္ဂရဲ့အဆိုအရရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုအကူအညီတွေဘလောက်ထိလိုအပ်နေလဲဆိုတာကိုကဘာကသိစေချင်တယ်လို့မကြသေးခင်ကရခိုင်ပြည်နယ်ဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့အမေရိကန်ဟောလိဝုဒ်မင်းသားမက်ဒေလန်ကပြောဆိုလိုက်တာပါ။မြန်မာပြည်ခီးစဉ်ကပြန်အလာဝါရှင်တန်ဒီစီမြို့တော်ကသတင်းတောက်များအသင်းမှလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်Matt Dillon ကပြောဆိုသွားတာဖြစ်ပါတယ်.
The first impression when you visit these camps right away is that nobody would live there if they had a choice.
ဒုက္ခသည်စခန်းတွေကိုရောက်တာနဲ့ပထမဆုံးတွေ့မိတာကဒီလူတွေမှာရွေးချယ်ခွင့်သာရှိမယ်ဆိုရင်ဘယ်သူမှဒီနေရာမှာနေကျင်ကြမှာမဟုတ်ဘူးဆိုတာပါပဲ။ပူလောင်၆သွေးပြီးတစ်ပင်ဆိုတာလည်းမရှိပါဘူး။ကျွန်တော်တို့တွေ့ခဲ့ရတဲ့လူတွေဆိုရင်အရာရာကိုလက်လွတ်ဆုံးရှုံးပြီးမျှော်လင့်ချက်ကင်းမဲ့နေပါတယ်။
မက်ဒီလန်ထံကိုရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူတွေကစာရေးပြီးအတနာခံလာတဲ့အတွက်စစ်တွေကဒုက္ခသည်စခန်းကိုသူတွားရောက်ကြည့်ရှုတာဖြစ်တယ်လို့မြန်မာပြည်ကပြန်ထွက်လာဒီလာဇန်းပိုင်းကဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းမက်ဒီလန်ကပြောခဲ့ပါတယ်အဆုံးသတ်မှာတော့သူတို့တွေဟာနိုင်ငံမဲ့သူတွေအဖြစ်နဲ့ဆက်ပြီးနေဖို့မသင့်တော့ဘူးလို့မက်ဒီလန်ကပြောခဲ့ပါတယ်မြန်မာအစိုးရကတော့မြန်မာနိုင်ငံမှာရိုဟင်ဂျာဆိုတာမရှိဘူးလို့အစဉ်တစိုက်ပြောဆိုလာခဲ့ပြီးနိုင်ငံတကာကပြောနေတဲ့ရိုဟင်ဂျာဆိုသူတွေဟာတစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကတရားမဝင်ဝင်လာကြတဲ့ဘင်္ဂလီတွေသာဖြစ်တယ်လို့သတ်မှတ်ထားခဲ့ပါတယ်စစ်တွေမျိုးကမွတ်စလင်ဒုက္ခသည်စခန်းတွင်သူတွေ့ခဲ့ရတဲ့ကျန်းမာရေးဆောင်ရှောက်မှုအခြေအနေအလွန်အလောက်မရှိတာနဲ့ပတ်သက်ပြီးလဲမက်ဒီလန်ကဝါရှင်တန် DC သတင်းစာရှင်းလင်းပွဲမှာပြောသွားပါတယ
် The health clinic in the community that we visited serviced about 30,000 people with one doctor who comes 4 days a week for about 2 hours a day
ကျွန်တော်တို့သွားလေ့လာခဲ့တဲ့စခန်းထဲမှာကျန်းမာရေးနဲ့ပတ်သက်လို့လူ 3,000 လောက်အတွက်ဆရာဝန်တဦးရရှိပြီးအဲ့ဒီဆရာဝန်ကလည်းတစ်ပတ်ကို4ရက်နဲ့တစ်ရက်ကို2နာရီတည်းပဲလာကြည့်ပါတယ်ဒါကဘလို့မှလုံလောက်မှုမရှိဘူးဆိုတာထင်ရှားလွန်ပါတယ်
ရခိုင်ပြည်နယ်တွင်မွတ်စလင်ဒုက္ခသည်စခန်းတွေထဲမှာလူသားချင်းစာနာမှုအကူအညီတွေလိုအပ်တဲ့အခြေအနေကိုမက်ဒေလန်ကမိမောင်းထူပြောဆိုသွားတာဖြစ်ပါတယ်။သူ့ရဲ့မြန်မာပြည်ခီးစဉ်မစတင်ခင်လပိုင်းအတွင်းကပဲဘင်္ဂလားဒေ့ရှ်နိုင်ငံသားအများစုနဲ့မြန်မာနိုင်ငံကလို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တွေဆိုသူတွေဟာပင်လယ်ပြင်ထဲကိုအသက်ဆုံးပြီးဆက်လူတွေနဲ့ဖြတ်ကျော်ကာအရှိတောင်အာရှအိမ်နီးချင်းနိုင်ငံတွေကိုထွက်ခွာနေကြတာပါ။ရိုဟင်ဂျာဆိုသူတွေကတော့မြန်မာနိုင်ငံရဲ့ဆိုးရွားတဲ့အခြေအနေတွေကြောင့်အခုလိုထွက်ပြေးရတာဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုပြောဆိုခဲ့တာကြောင့်ဒီအပေါ်မှာမြန်မာအစိုးရကိုဝေဖန်ခဲ့ကြပါတယ်။ဒါပေမဲ့မြန်မာအစိုးရကတော့ပင်လယ်ပြင်ထဲကလှေစီးဒုက္ခသည်တွေဟာနိုင်ငံတကာကပြောနေသလိုရိုဟင်ဂျာဒုက္ခသည်တွေမဟုတ်တဲ့အကြောင်းစီးပွားရေးအခွင့်အလမ်းအတွက်လူကုန်ကူးခံရသူတွေအများစုဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ဒီတော့တွင်ပြီးခဲ့တဲ့မေလကုန်ပိုင်းတုန်းကရခိုင်ပြည်နယ်မောင်းနှုံမြို့နီးတဝိုက်မှာတကြိမ်EOD တိုင်းဟန်ကြီးကျွန်းသားမှာတကြိမ်စုစုပေါင်းလေစီပြေ900ကျော်ကိုမြန်မာရေတပ်ကဖမ်းမိခဲ့ပါတယ်။အဲ့ဒီ900ကျော်ကိုမြန်မာလူဝင်မှုကြီးကြပ်ရေးကစစ်ဆေးခဲ့ရမှာဘင်္ဂလားဒေ့ရှ်နိုင်ငံသားတွေအများစုပါဝင်တယ်လို့သိရပါတယ်။လောလောဆယ်မှာစစ်စစ်အတီးပြုပြီးသားဘင်္ဂလားဒေ့ရှ်နိုင်ငံသား150ကိုပထမအထုပ်အဖြစ်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုတလောကပြန်ပို့ခဲ့ပါတယ်။ကျန်သူတွေကိုတော့လာဝကဦးစီးဌာနကဆက်လက်စစ်ဆေးနေဆဲဖြစ်ပြီးမကြခင်မှာပြန်ပို့သွားမယ်လို့မြန်မာအာဏာပိုင်တွေကပြောပါတယ်ခင်ဗျာ။
ကိုငြိမ်ဝင်းအောင်ပြောပြသွားတာပါအခုတော့မြန်မာလူအခွင့်အရေးအခြေအနေနဲ့ပတ်သက်တဲ့သတင်းတစ်ပုဒ်ကိုနားဆင်ရမှာပါမြန်မာအစိုးရအနေနဲ့အတိတ်ကကျူးလွန်ခဲ့တဲ့အမားတွေလူအခွင့်အရေးချိုးဖောက်မှုတွေကိုလူသိရှင်ကြားအသိအမှတ်ပြုဖို့နဲ့နစ်နာတဲ့သူတွေကိုပြန်လည်ကူစားပေးဖို့လူအခွင့်အရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမာကအစီရင်ခံစာတစ်ခုမှာတောင်းဆိုလိုက်ပါတယ်ဒါ့အပြင်လက်ရှိမြန်မာနိုင်ငံရဲ့လူအခွင့်အရေးချိုးဖောက်မှုအတွက်လူအခွင့်အရေးကော်မရှင်ရဲ့လှုပ်ဆောင်ချက်တွေဟာမေးခွန်းထုတ်เสียရှိနေတယ်လို့အစီရင်ခံစာမှာဖော်ပြထားပါတယ် ND ဘာမာရဲ့အစီရင်ခံစာထုတ်ပြန်ချက်အကြောင်းကိုကိုစီတူကတင်ပြပေးသွားမှာပါ
မြန်မာနိုင်ငံတွင်အစိုးရတပ်တွေရဲ့ကြေကြေပြန့်ပြန့်ချိုးဖောက်နေတဲ့အကျဉ်းုံတက်ဖြတ်ခြင်းညှဉ်းပန်းနှိပ်စက်ခြင်းနဲ့လယ်ယာမီသိမ်းပိုက်ခြင်းဆိုတဲ့အသုံးအနှုန်းတွေကိုအဓိကထားဖော်ပြထားတဲ့အစီရင်ခံစာတစ်ရပ်ကို လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမကထုတ်ပြန်ခဲ့တာပါစစ်အစိုးရကိုအသွင်ကူးပြောင်းထားတဲ့အရတားအစိုးရအနေနဲ့ကျူးလွန်ခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဝန်ခံပြီးတော့နှစ်နာခဲ့ရသူတွေအတွက်ပြန်လည်ကုစားပေးဖို့လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံ ND ဘာမရဲ့အစီအခံစာမှာဖော်ပြထားပါတယ
်ဒီအမှန်တကယ်ကျွလွန်ခဲ့တဲ့လူကတာဝန်မှုတာဝန်ခံမှုရှိဖို့အတွက်ကျမတို့ကတိုင်းတွန်းတောင်းဆိုချင်တာပေါ့နော်အဲဒါကြောင့်မို့ဒီဟာကိုဒီသူကူပြောင်းရေးကာလမှာဆိုလို့ရှိရင်နစ်နာသူတွေအတွက်ဘာလုပ်နိုင်မလဲသူတို့အတွက်ဘယ်လိုကူဆမှုတွေလုပ်နိုင်မလဲဆိုတဲ့ဟာကအဓိကအရန်ကိုရေးကြည့်ပါတယ
်လူခွင့်ရေးမှတ်တမ်းကွန်ရက်မြန်မာနိုင်ငံရဲ့စီယုံလုံးစော်ရေးအရာရှိမတ်လွင်းပိုးငယ်ပြောသွားတာပါအခုအစည်းအခမ်းအစားဟာ2014ခုနှစ်အတွင်းမြန်မာနိုင်ငံတဝမ်းဖြစ်ပွားခဲ့တဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအလွတ်တဘောစုံစမ်းထားခြင်းဖြစ်တယ်လို့အစည်းအခမ်းအစားရေးသားသူတွေကပြောပါတယ်ဒီအစည်းအခမ်းအစားထဲမှာတော့တရားမဝင်တပ်ဖြတ်မှုတွေဖြစ်ကိုပါကြီးကချင်တိုင်းသူဂျာဆိုင်အိမ်တို့တည်ဆုံခဲ့ရတဲ့ကိစ္စတွေပါဝင်ပါတယ်တရားမဝင်ညှဉ်းပန်းနှိပ်စက်မှုတွေကိုတော့ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့မွန်ပြည်နယ်စတာတွေမှာစစ်တပ်နဲ့ပြည်ပခဖြစ်ပွားခဲ့တဲ့ဖြစ်ရပ်တချို့ကိုဖော်ပြထားတဲ့အပြင်နိုင်ငံအနှံ့အပြားသိမ်းဆည်းမှုတွေကိုလည်းဖော်ပြထားပါတယ်နိုင်ငံနဲ့မြေယာသိမ်းဆည်းမှုတွေဟာအစုလိုက်အတင်းအဓမ္မပြောင်းရွှေ့ခံခြင်းအဖြစ်အစီအကံစာတင်ပြခဲ့တဲ့ဒဝယ်မျိုးသမီးတမကရဲ့အတွင်းမူမတ်စုစုဆွေကပြောပါရယ
်ဖျော်ဖျော်ရေးစီမံကိန်းတွေကြောင့်အများလူပေါင်းများစွာသောလူတွေကအတင်းအဓမ္မရွှေ့ပြောင်းခံရတယ်အဲ့ဒါကိုဆိုရကတော့အများကပြောနေကြတာဒါပြန်လည်မြေယာချထားတာလို့ပြုသဘောဆောင်တဲ့အကြောင်းပြောပါရယ်ကျမတို့နှုတ်အားပေးဖို့တောင်မှသူတို့ကနှုတ်အားပေးလို့ခေါ်တယ်ပေါ့နော်တကယ်ဆိုရင်ပါတယ် volunteer လို့အဓိပ္ပာယ်ရတယ်ပေါ့ဒါပေမဲ့တကယ်တမ်းကျတော့သူတို့ကအတင်းအဓမ္မစိတ်ခိုင်းတာတွေဖြစ်နေတယ်ပေါ့အဲ့လိုမျိုးစကလုံးတွေအသုံးလုံးတွေကိုလည်းကျမတို့ကတတိထားဖို့လိုပါတယ်ပေါ့နော်။ဘာကြောင့်ဆိုတော့သူတို့ဟိုအဲ့ဒါကိုကျမတို့ကအမှန်တမ်းကိုအမှန်တမ်းထောက်ထုတ်တာဖြစ်တယ်ပေါ့နော်။
လူခွင့်ရေးချိုးဖောက်မှုတွေအပေါ်မြန်မာနိုင်ငံရဲ့လူခွင့်ရေးကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုတွေကိုလည်းမေးခွန်းထုတ်ထားပါဗျ။ဗမလိုက်မြတ်တဲ့လူခွင့်ရေးကော်မရှင်ဖြစ်ရက်တည်ဖို့ကိုလည်းအစည်းအခမ်းအစားမှာတိုက်တွန်းထားပါဗျ။မြန
်မာနိုင်ငံလူခွင့်ရေးကော်မရှင်ကိုကျမတို့ကယုံကြည်မှုတွေဒီချက်ပေါ်ပြီးမှဖွင့်လင်းမြင်တာရဲ့လှုပ်ဆောင်မှုထိရောက်တဲ့လှုပ်ဆောင်မှုတွေလုပ်ဖို့အတွက်ကအလွန်ပဲအရေးကြီးတယ်ဆိုတဲ့ဟာကိုလည်းဆက်လက်ပြီးမှလှုပ်ဆောင်ဖို့အတွက်လိုအပ်နေတယ်ဆိုတာကိုလည်းတွေ့ရပါတယ်
ဒီဘာမာရဲ့သူတေသနာတာဝန်ခံမတ်စန်ထရယ်ပြောသွားတာပါမြမအစိုးရအနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြုပြင်ပြောင်းလဲမှုနဲ့တရားစီရင်ရေးစနစ်ပြုပြင်ပြောင်းလဲရေးစတင်မှုအစည်းအခမ်းအစားမှာတိုက်တွန်းထားပါတယ်ဒါပြင်ပြည်ပခဖြစ်ပွားရာဒေသတွေမှာစစ်အင်အားကိုလျှော့ချဖို့စစ်ပြေးဒုက္ခသည်တွေနေရပြန်နိုင်ရေးအစိုးရကအားထုတ်ကြိုးပမ်းဖို့တိုက်တွန်းထားပါတယ်အစည်းအခမ်းအစားရဲ့တောင်းဆိုမှုတွေနဲ့မြမအစိုးရရဲ့တိတ်ကာလကကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေနဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖြေရှင်းပေးနိုင်ဖို့အတွက်နိုင်ငံတကာတိုင်ဝမ်ကဝိုင်းဝန်း PR ပေးကြဖို့ကိုလည်းတောင်းဆိုကြံပြုထားပါတယ်ခင်ဗျာ
ကိုစီသူပြောပြသွားတာပါအခုကျမတို့အတန်လွင့်နေတဲ့ရေဒီယိုအစီအစဉ်ပြပြချင်းမှာ Asia Set 7ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတဲ့ VOA နေစဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါရဲ့ရှင်ည9နာရီမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့လိုင်းဒိုမီတာ24 25 32 50တို့ကပါဖမ်းယူနိုင်ဆင်နိုင်ကြပါရဲ့ရှင်ခုညနေပိုင်းအစီအစဉ်အဆုံးသတ်ခင်မှာတရင်အချင်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးသွားမှာပါ။အ
ရှပ်စီဖိလွလဆာကွန်ရဲ့သဘောတူညီချက်ရရှိနိုင်ရေးအမေရိကန်သမ္မတဘရက်အိုဘားမားရဲ့ကြိုးပမ်းမှုတွေဟာဒီကနေ့မှတော့အဓိကဆန်းသတ်မှုကြီးတစ်ခုနဲ့ရင်ဆိုင်ရမှာဖြစ်ပါတယ်။ကွန်ရဲ့သဘောတူညီချက်ရဖို့စစ်ဆက်ညှိနှိုင်းမှုတွေမြန်မြန်ဆန်းဆန်းဆောင်ရွက်ပိုင်ခွင့်သမ္မတအင်ဗျူရိုကိုပို့ပေးမလားဆိုတော့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ချက်မှာပါ။ပစိဖိတ်ဒေသနိုင်ငံတွေကြားကွန်ရဲ့သဘောတူညီချက် TPP ကြောင့်အမေရိကန်ကအလုပ်ကိုင်းတွေပြပရောက်ကုန်မဲ့အရေးသဘောပေါင်းညီထိခိုက်မဲ့အရေးစတာတွေကိုစိုးရိမ်နေကြတဲ့သမ္မတအိုဘားမားရဲ့ဒီမိုကရက်ပါတီဝင်တွေကိုယ်တိုင်ဥပဒေမူကြမ်းကိုထောက်ခံပါမလားဆိုတာကလည်းရှင်းရှင်းလင်းလင်းမသိရပါဘူး။ဂျမန်ဝန်ကြီးချုပ်အန်ကလာမာခဲရဲ့လက်ကိုက်ဖုန်းကိုအမေရိကန်မြူသားလွန်ကျွေးအေဂျင်စီ NSA ကကြားဖြတ်ထောက်လန်းခဲ့တယ်ဆိုတဲ့ဆွဆွဲချက်ကိုတင်းတင်းလောက်အနီးကပ်စုံစမ်းခဲ့ပြီးနောက်ဂျမန်ပြည်အောင်စုရှင်တွေကအမှုကိုပိတ်လိုက်ပါတယ်စုံစမ်းစစ်ဆေးသူတွေအနေနဲ့တရားရုံးမှာတင်ပြနိုင်လောက်တဲ့အထိခိုင်လုံတဲ့ထောက်ထားတဲ့ဇုံတရားမတွေ့ရတာကြောင့်အမှုကိုပိတ်လိုက်ပြီးဖြစ်တဲ့ကြောင့်ပြည်အောင်စုရှင်တွေကဒီကနေ့ပဲကြေညာလိုက်တာပါပါကစ္စတန်နိုင်ငံကိုဆန့်ကျင်တဲ့လူရည်တွေနဲ့ပတ်သက်နေတယ်ဆိုပြီးနိုင်ငံတကာအကူအညီပေးအေဂျင်စီတစ်ခုဖြစ်တဲ့ Save the Children အဖွဲ့ရဲ့ရုံးတွေကိုပါကစ္စတန်အာဏာပိုင်တွေကပိတ်လိုက်ပါတယ်။မြို့တော်အစ္စလာမဘတ်မှာရှိတဲ့ရုံးတွေကိုအာဏာပိုင်တွေကဒီကနေ့ပဲချစ်ပစ်လိုက်တယ်လို့ဝန်ထမ်းတွေကလည်း15ရက်အတွင်းနိုင်ငံကနေထွက်ခွာဖို့ညွှန်ကြားထားတဲ့အကြောင်းပါကစ္စတန်ပြည်ရဲ့ဝန်ကြီးဌာနကပြောဆိုခဲ့တာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုကိုအောင်လွင်ဦးကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေအစီအစဉ်ထုတ်လုပ်ရေးမှူးကကုံညံဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Glenn von Carlio ဖြစ်ပါတယ်။ကျမနန်းလက်ဖိုင်ပါ။ည9နာရီမှာတခါထပ်ပြီးထုတ်လွှင့်မဲ့အစီအစဉ်မှာပြန်ဆောင်ရအောင်။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။ VOA ကိုနားဆင်တဲ့အတွက်လည်းအထူးကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.